2021ခုနှစ်ဒီဇန်နဝါရီလ6ရက်နေ့တုန်းကအမေရိကန်လွှတ်တော်အဆောက်အဦတွေကိုဝင်ရောက်ပြီးတော့အကြမ်းဖက်တိုက်ခိုက်ခဲ့သူ2ယောက်ကိုထောင်ဒဏ်12နှစ်နဲ့18နှစ်စီချမှတ်လိုက်ပါတယ်။ Old Gibbs လို့ဆိုတဲ့လက်ရဇွန်ဝါဒီလက်နက်ကိုင်အဖွဲ့ကိုတီထောင်ထားတဲ့ Stewart Group ကိုနိုင်ငံတော်အကြီးအကျယ်ပြတ်အောင်ပူးပေါင်းကြံစည်မှုအပါအဝင်တခြားပြစ်မှုတွေနဲ့စုစုပေါင်းထောင်ဒဏ်18နှစ်ချမှတ်လိုက်တာဖြစ်ပါတယ်။ဒါဟာလွှတ်တော်အဆောက်အဦကိုတိုက်ခိုက်ခဲ့တဲ့သူတွေထဲမှာတော့အများဆုံးထောင်ဒဏ်ဖြစ်ပါတယ်။ Florida Chapter လို့ခေါ်တဲ့လက်နက်ကိုင်အဖွဲ့ကိုတီထောင်သူ American စစ်မှုထမ်းဟောင်းလည်းဖြစ်တဲ့ Kelly Max ကိုလည်းထောင်ဒဏ်12နှစ်ချခဲ့ပါတယ်။2020ရွေးကောက်ပွဲမှာသမ္မတ Joe Biden အနိုင်ရတယ်ဆိုတာကိုလွှတ်တော်မှတရားဝင်ကြေညာတာကိုအဲ့ဒီတုန်းကသမ္မတ Donald Trump ကိုထောက်ခံတဲ့သူတွေကလက်မခံနိုင်မဲနဲ့လွှတ်တော်တဲ့အထိဝင်ရောက်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ဒီလိုတိုက်ခိုက်ဖို့အတွက်ပြစ်ဒဏ်အခုချခံခဲ့ရတဲ့သူ၂ဦးကလှုံ့ဆော်ပြီးတော့နိုင်ငံတော်ကိုအကြီးညိုပြတ်အောင်လုပ်ခဲ့တယ်ဆိုပြီးတော့တရားရုံးကပြီးခဲ့တဲ့နိုဝင်ဘာလတည်းကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကျူးလွန်တဲ့သူတွေအနေနဲ့အမေရိကန်ရဲ့ဒီမိုကရေစီဖွဲ့စည်းပုံရန်နေရာကိုကြီးမားတဲ့ချင်းချောက်မှုတွေလုပ်ခဲ့တာကြောင့်အခုလိုမျိုးအပြစ်ပေးတာဖြစ်တယ်လို့အမေရိကန်တရားသူကြီးချုပ်မယ်ရစ်ဂါလန်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။